ဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုရောက်ရှိနေတဲ့မြန်မာဘက်ကဝင်လာသူတွေအားလုံးကိုပြန်ခေါ်ဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကမြန်မာဘက်ကိုတောင်းဆိုပါတယ်။မြန်မာနိုင်ငံဘက်ကဝင်ရောက်လာသူတွေလို့ဘင်္ဂလားဒေ့ရှ်ကပြောဆိုထားသူတွေကိုမြန်မာနိုင်ငံဘက်ကဟုတ်မဟုတ်ဆိုတာကိုမစစ်ရသေးတဲ့အချိန်မှာသဘောတူရေးမတူရေးတဲ့အမှတ်ချက်တောင်မပေးနိုင်ဘူးလို့မြန်မာဘက်ကတုံ့ပြန်ပါတယ်။မတ်သိန်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
ရခိုင်ပြည်နယ်မောင်တော်ဒေသတွင်အကြမ်းဖက်တိုက်ခိုက်ခံရမှုတွေနောက်ပိုင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုလူပေါင်းတောင်းနဲ့ချီထွက်ပြေးလာတယ်လို့ကုလသမဂ္ဂကပြောဆိုအပြီးမြန်မာနိုင်ငံခြားရေးဒုတိယဝန်ကြီးဦးကျော်တင်ဦးဆောင်တဲ့မြန်မာတန်ကိုယ်စားလှယ်အဖွဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်နဲ့ဓာကာမြို့တော်မှာတွေ့ဆုံခဲ့ပါတယ်။တွေ့ဆုံတာမှာတော့မြန်မာဘက်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုဝင်ရောက်လာသူတွေအားလုံးပြန်ခေါ်ဖို့မြန်မာတန်ကိုယ်စားလှယ်အဖွဲ့ကိုဝန်ကြီးချုပ်ရှိခ်ဟာစီနာကပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးကျော်စရာကတော့ဆွေးနွေးပွဲအခြေအနေကိုအခုလိုပြောပါတယ
်သူတို့ဘက်ကတော့ဒီဟိုပေါ့နော်နေသားလေးတကောတော့ဒီမှာသူတို့ရှိမှာဖေကာလေးအများကြီးရှိတယ်ပေါ့လေဒါတွေတော့တို့ပြန်ခေါ်ပေးဖို့ဆိုရင်တော့မျိုးပြောရပါမယ်ဟုတ်ကဲ
့ဟုတ်ကဲ့ဆရာတို့ UN ကပြောတာလုံးလုံးဆယ်6000ခွဲဆိုတဲ့အရေးအတွက်ပေါ်မှာရောနှစ်ဖက်ပေါ့နော်ဒီကိစ္စနဲ့ပတ်သက်ပြီးတော့သဘောတူကြပါသလားရှင်
ဒီဘောဒူဘူဆိုတဲ့စကားလေးကတော့တော်တော်လေးကောင်းတဲ့စကားလေးပါ။ဒါဆိုတော့ကျွန်တော်တို့နိုင်ငံတကာက UN ကလည်းပြောတဲ့ခဏနေပါတယ်၊သတင်းစာတွေမှာလည်းပါနေတယ်။ကျွန်တော်တို့ရဲ့တခုခုကိုသဘောမတူခင်မှာเนาะဒီကဏ္ဍတွေကအမှန်ကန်မှုရှိရှိအကုန်သေချာစစ်စစ်ပြီးမှပဲเนาะကျွန်တော်တို့နေမှတ်ချက်တစုံတရာပြောလို့ရပါခင်ဗျာ။ဆိုတော့သဘောတူတဲ့အဆင့်ကြီးပြောဖို့နေနေတာကျွန်တော်တို့နေမှတ်ချက်ပေးဖို့တော့မှသာသေချာခိုင်ခိုင်မာစစ်ပြီးမှပဲပြောလို့ရမှာဖြစ်ပါတယ်။
ဟုတ်ကဲ့အဲ့တော့ဆရာတို့စစ်ဆေးဖို့လုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့ရောဗာများဆွေးနွေးဖြစ်ပါလဲရှင်အခုခီးစဉ်အတွင်
းဒီခီးစဉ်ကတော့ဒါဟိုဒီ special envoy ခေါ်ပါတော့အထူးသံတမန်ရဲ့ခီးစဉ်နေထားမျိုးဖြစ်ပါတယ်ခုနဆရာမတို့ပြောတဲ့အနေထားမျိုးဆိုတော့တကယ်ကိုအသေးစိတ်အနေထားလေးရှိပါခင်ဗျဒါတော့ဒီလိုခီးစဉ်မျိုးမှာတော့ဒါနိုင်ငံဆက်ဆိုင်တဲ့ပတ်ပြီးတော့ overall ဒီ common အားလုံးပေါ့ subject အားလုံးကိုဒီဘာပဲအားလုံးဆွေးနွေးအနေထားမျိုးလောက်ပဲဆရာမတို့ပြောတဲ့အနေထားကတော့တကယ်ကိုအသေးစိတ်ခါမျိုးပေါ့ဒီလိုမျိုးခီးစဉ်မှာတော့အဲ့တော့ဒီတော့ဆွေးနွေးလေးဆွေးထတာမရှိပါဘူး
။မြန်မာတန်ကိုယ်စားလှယ်အဖွဲ့ရဲ့3ရက်ကြာဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်အတွင်းမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝင်ကြီးနိုင်ငံသားရေးအတွင်းဝင်တို့နဲ့လည်းတွေ့ဆုံခဲ့ပါတယ်။ဆွေးနွေးပွဲတွေအတွင်းမှာတော့နှစ်နိုင်ငံလုံခြုံရေးနဲ့နေဆက်အရေးတို့ကိုလည်းဆွေးနွေးခဲ့တယ်လို့နိုင်ငံသားရေးဝင်ကြီးဌာနရဲ့ဒုတိယညွှန်ကြားရေးမှူးချုပ်ဦးကျော်မိုးထွန်းကလည်း VOA ကိုအခုလိုပြောပါတယ်
။အဓိကကတော့ဒီနှစ်နိုင်ငံဆက်ဆံရေးကူပေါင်းဆောင်ရွက်မှုတွေကိုတွင်ဆောင်ရွက်ရေးကိစ္စတို့အခုတော့ဒီနိုင်ငံသားမှာပေါ့နော်အိုင်ငတ်နေတဲ့ဒီနိုင်ငံသားဆွေးနွေးမှုရန်တရားတွေပုံမှန်ပြန်လဲလက်ပတ်စီကိစ္စတို့ဒီနေဇက်ဒေတာလုံခြုံရေးတပ်ဖွဲ့တွေအကြားပေါ့နော်ပုံမှန်ထိတွေ့ဆက်ဆံရေးကိစ္စတို့အခုတော့ဒီနိုင်ငံနေဇက်ဒေတာဟောပြန်လဲတည်ငြိမ်အေးချမ်းလာစေရေးနဲ့တော့ပေါ့နော်အကြံဖက်သမားများဝင်ရောက်မလာစေရေးအတွက်တရင်ချက်လက်အပြန်လဲဖလှယ်ရေးကိစ္စတို့ပေါ့နော်ဒီမကြာမီကဒီကျွန်တော်တို့ဘင်္ဂလားဒေ့ရှ်ဘက်သို့ထွက်ပြေးဝင်ရောက်သွားတဲ့သူတွေကိုစီစစ်ပြီးတော့မြန်မာနိုင်ငံဘက်ကအမှန်တကယ်ဝင်ရောက်လာတဲ့သူတွေဖြစ်ရင်ပေါ့နော်ပြောတဲ့အချိန်မှာပြန်လက်ခံရေးကိစ္စတို့အဲ့ဒါတွေကိုတော့ညှိနှိုင်းဆွေးနွေးခဲ့ကြပါတယ်ခင်ဗ
ျဘင်္ဂလားဒေ့ရှ်အစိုးရဘက်ကတော့မြန်မာဘက်ကနေဝင်ရောက်လာသူတွေလို့ပြောဆိုထားသူ3000ကျော်ကဒုက္ခသည်စခန်းတွေမှာနေထိုင်နေကြပြီးခမန်းကြီး3သိန်းလောက်ကစခန်းတွေအပြင်မှာနေထိုင်နေကြရတယ်လို့လဲဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်ကြီးကသတင်းစာရှင်းလင်းပွဲမှာပြောဆိုတဲ့အကြောင်းဘင်္ဂလားဒေ့ရှ်သတင်းတွေကဖော်ပြပါဗျ။ဘင်္ဂလားဒေ့ရှ်ဘက်ကိုရောက်နေတဲ့မြန်မာနိုင်ငံဘက်ကလူတွေအဖြစ်စစ်ဆေးထားပြီးသားလူ2000လောက်ကိုပြန်ခေါ်မယ်ဆိုတဲ့နှစ်နိုင်ငံကြားသဘောတူညီချက်ကအရင်အစိုးရတွေလက်ထက်ကတည်းကရှိခဲ့တာလို့လဲဒီလစောပိုင်းမှာပဲမြန်မာသမ္မတရုပ်ဝန်ကြီးဌာနရဲ့ပြောခွင့်ရဦးစော်ထေက VOA မြန်မာပိုင်းကိုပြောဆိုထားပါတယ်ရှင်။